ထိုင်းနိုင်ငံမှာမြန်မာရှေ့ပြောင်းလို့သမားတွေအပါအဝင်လူ 9,000 လောက်ကိုတရုတ်နိုင်ငံထုတ်ကိုဗစ်ကာကွယ်ဆေးတွေထိုးပေးနေပါတယ်။ဒီအပိုင်းအတွင်းမှာပဲမြန်မာလူသမားတွေကာကွယ်ဆေးထိုးခွင့်ရတာနဲ့ပတ်သက်လို့ရောင်ကြီးဥလူသမားအဖွဲ့ကမဲဆောက်ရုံးတာဝန်ခံဦးမိုးကျော်ကအခုလိုပြောပြပါတယ်။
မဲဆောက်မှာကကျွန်တော်စက်တင်ဘာလ6ရက်နေ့မှာတော့မဲတော်တိုက်နယ်မှာဟာဒီခိုင်းမှာရှိတဲ့ကျောင်းတိုက်ဒီမှာဘုန်းကြီးတွေအပါဝင်မြန်မာရှေ့ပြောင်းလူမတွေရခိုင်ထဲမှာရှိတဲ့အာထိုင်းပြည်သူတွေအပါဝင်ပေါ့နော်400လောက်ကိုကာကွယ်ဆေး COVID-19 ဆေးထိုးပေးတယ်လို့ကျွန်တော်သိရပါတယ်ဒီကနေ့မှာကတော့ကျွန်တော်ဟာမဲဆောက်အစ်မရက်ကွက်ပေါ့နော်အဲဒီကိုပြီးပြီဆိုရှင်မေရောစီးခဲမာရေမှာပကွယ်စီးတွေထိုးနေအဲ့ဒီမှာတနည်းအားဆူရက်မှာရာနေချီရဲ့ဒီသားလေးကိုပါတယ်ပေါ့နော
်ထိုင်းနိုင်ငံမှာတရားဝင်အလုပ်လုပ်ခွင့်ဆက်ရက်စားတဲ့အထောက်အထားရှိသူတွေကသာကိုဗစ်ကာကွယ်ဆေးတွေထိုးပေးနေတာပါဩဂုတ်လ18ရက်နေ့ကတော့မြန်မာရှေ့ပြောင်းလို့တမ2000လောက်ကိုရောဘင်စင်ဈေးဝယ်ကုန်တိုက်မှာဆုရက်လုပ်ပြီးကာကွယ်ဆေးထိုးပေးခဲ့ပါတယ်။အခုဆိုရင်တော့မြန်မာအများစုပါတဲ့လူ 9000 လောက်ကိုကာကွယ်ဆေးတွေထိုးနှံနိုင်ခဲ့တယ်လို့လည်းဦးမိုးကျော်ကပြောပါတယ်
။ကျွန်တော်ဩဂုတ်လ18ရက်နေ့ကလည်းကာကွယ်ဆေးတွေရောဘင်နဲ့ကုန်တိုက်မှာနေရက်တိုင်းမဆောက်သေးရဲ့မှာဒီနေ့စုတော့အခုဆိုလို့ရှိရင်9000ရွာလောက်ရှိတာပြီအဲ့ဒါအဲ့ဒီချိန်မှာ9000ဒီပါမှာရှင်ပြောင်းလူမတွေပါဝင်လူမတွေပါဝင်ဒီဒေသတွေနဲ့ထက်နိုင်ငံသားတွေပါဝင်နေ
လက်တလောဖြစ်ပေါ်နေတဲ့ COVID တတိယလိုင်းအတွင်းမဲဆောက်မြို့ကမြန်မာရှင်ပြောင်းလူသမားတွေကူးစက်မှုကတက်ပြီနယ်ထဲမှာအများဆုံးဖြစ်နေတာကြောင့်အနီးရင်းရောင်သတ်မှတ်ခံရတဲ့ပြည်နယ်29ခုထဲမှာပါဝင်ပါတယ်အခုအခါမှာတော့ကူးစက်မှုတွေရော့ကျလာပါတယ်ထိုင်းနိုင်ငံမှာ COVID အတည်ပြုလူနာသက်တမ်း3,200ကျော်လောက်ရှိပြီးစက်တင်ဘာလ10ရက်နေ့တနေ့တဲ့ကူးစက်သူကတော့10,000ခွဲနီးပါးရှိပြီးအခုချိန်ထိတည်ဆုံးသူစုစုပေါင်းကတော့13,500ကျော်ထိရှိလာပြီဖြစ်ပါတယ်ကူးစက်မှုတွေအနည်းငယ်လျော့ကျလာတယ်ဆိုပြီးထိုင်းနိုင်ငံကတော့တချို့ပြည်နယ်တွေကိုကိုဗစ်ကန့်သတ်ချက်တချို့ဖြေလျှော့ပေးခဲ့တယ်လို့လာမယ့်2022ခုနှစ်အစပိုင်းမှာတော့မြန်မာနေဆက်ပါဝင်နေဆက်ဂိတ်တွေပြန်ဖွင့်နိုင်ဖို့ညွှန်မှန်းထားပါတယ်ရှင်